Friday Street ထောက်မှုမှာအမှုရင်ဆိုင်နေရတဲ့ဒူရဲမူဟောင်းကိုရဲစီကန်ထိန်းနေရဲ့အုပ်ရီနဲ့ထောင်တနစ်ချခဲ့တာဟာအမှန်တရားကိုဖြေဆိုမဲ့ရဲဝန်ထမ်းတွေအတွက်နှုတ်ပိတ်တဲ့လောက်ရဖြစ်တဲ့ဆိုပြီးဒူရဲမူဟောင်းမိုးရနိုင်ကဒီကနေ့တရားရုံးမှာပြောသွားပါတယ်သူကိုထောင်ချတာကိုလည်းဘယ်တရားရုံးဘယ်တရားသူကြီးကအမိန်ချတယ်ဆိုတာမသိလဲရပဲအကြောင်းကြားစာပဲလက်ခံရခဲ့တာလို့တရားရုံးထွက်ချက်မှာပြောသွားပါတယ်တရားခွင်မှာသတင်းသွက်ယူခဲ့တဲ့မမေခါကသတင်းပေးပို့ထားပါတယ်ရှင
်ဖန်စီခံထားရတဲ့ရိုက်တာသတင်းတောက်တွေအမှုကိုဒီကနေ့ရုံထုတ်ရမှာတော့ဒူရဲမူဟောင်းမိုးရံနိုင်ကိုအရင်လိုရဲယူနီဖောင်းနဲ့မဟုတ်တော့ပဲထောင်ဝစ်စုံနဲ့ရုံထုတ်လာတာကိုတွေ့ရပါတယ်သူကိုပြီးခဲ့တဲ့ဧပြီလ25ရက်နေ့ကရဲစီကန်ထိန်းသိမ်းရေးအုပ်ရီနဲ့ထောင်တနစ်ချခဲ့တယ်ဆိုတော့ကို AB 28ရက်နေ့ကြမှာအကြောင်းကြားစာရရှိပြီးတီးခဲ့ရတာဖြစ်တယ်လို့ဒူရဲမူဟောင်းမိုးရံနိုင်ကတရားရုံးမှာထွက်ဆိုခဲ့ပါတယ်။သတင်းထုတ်တွင်မိတာကိုခွင့်ပြုချက်မယူဘဲဖြေဆိုခဲ့တာကြောင့်အရေးယူခံခဲ့ရတာလို့လည်းထွက်ဆိုထားပါတယ်။ဒူရဲမူဟောင်းမိုးရံနိုင်ဟာအစိုးရလိုအပ်ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းထုတ်နှစ်ဦးအမှုမှာအစိုးရတပ်သေးတဦးအဖြစ်အစစ်ဆေးခံနေရတာဖြစ်ပါတယ်။သူ့ကိုရဲစီကန်ထိသိမ်းရေးဥပဒေနဲ့ထောင်ဒဏ်တစ်နှစ်ချလိုက်တယ်လို့ရဟာအမှန်တရားကိုထွက်ဆိုမဲ့ရဲဝင်တန်းတွေကိုနှုတ်ပိတ်လိုက်တာဖြစ်တယ်လို့တရားရုံးအထက်သတင်းထောက်တွေကိုအခုလိုပြောဆိုသွားပါတယ်
။သူတို့ထောင်ချလိုက်တာနောက်ထပ်အမှန်တရားကိုပေါ်ထွက်လာမဲ့ရဲတပ်ဖွဲ့ဝင်တွေကိုချင်းချောက်လိုက်တာပဲလို့ပြောပါတ
ယ်။ဖန်စီကန်ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမင်းရထောင်ချောက်စင်ဖန်စီခဲ့တာဖြစ်တယ်လို့ဧပြီလ20ရက်နေ့တရားခွင်မှာဒူရဲမူဟောင်းမိုးရံနိုင်ကထွက်ဆိုခဲ့ပြီးအဲ့ဒီအထက်အမိန်ကိုရဲမှုချုပ်တင်ကိုကိုကညွှန်ကြားခဲ့တာဖြစ်တယ်လို့ထွက်ဆိုထားခဲ့သူတဦးဖြစ်ပါတယ်။ဒီလိုထွက်ဆိုပြီးရဲစီကန်ထိန်းသိမ်းရေးအုပ်ရေအရာထောင်ဒဏ်တစ်နှစ်အရေးယူခံလိုက်ရတာပါ။ဒူရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပတ်ကအတွင်အမတ်ရှိလုံခြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့သူတဦးဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုအားလုံးတို့နှစ်ဦးဟာသူတို့အဖမ်းမခံရခင်အချိန်ကရဲမှုမိုးရံနိုင်အပါအဝင်ရဲဝင်တန်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်မှာတော့4ယောက်ကိုပြန်လည်လွှတ်ပေးခဲ့ပြီးဒူရဲမှုမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ဆက်ပြီးချုပ်နှောင်ခံခဲ့ရတာဖြစ်ပါတယ်။အခုချိန်ထိတပ်ချက်ကြီးခင်မောင်လင်းနဲ့ပတ်သက်တဲ့တရင်တစ်ခုခုမှမရသေးသလိုဒါနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတရင်အမှောင်ချထားသေးပါ။ဒီကနေ့ရိုက်တာတရင်တောက်တွေရဲ့တရက်ခွင်မှာတော့ဒူရဲမှုဟောင်းမိုးရံနိုင်ကိုပဲအဓိကစစ်မေးခဲ့တာဖြစ်ပါတယ်။ဒီကနေ့တရက်ခွင်ကြားနာမှုတွေအပေါ်မှာအားရမိတယ်လို့ရိုက်တာတရင်တောက်တွေရဲ့ရှင်နီကိုတန်းစောအောင်ကအခုလိုပြောသွားပါတယ်
။အဓိကတော့ဒီသတင်းမီဒီယာသမားကသတင်းမီဒီယာအလုပ်ကိုဒီစုပြင်းနေညီလုပ်ချက်ကြောင်းတရားလိုဝန်ရံလဲတာဖြစ်ဆိုခဲ့တယ်။ဒီရဲမှုမိုးရံနိုင်ကိုတိုင်ဒီပဲလေးဒီသတင်းမီဒီယာသမားနဲ့တွေ့လို့အဆန်းညာရတော့ဆိုတော့နော်ရဲစီကန်တင်းတင်းဖောက်ပြတ်တယ်ဆိုပြီးသွားဆန်ပြီးတော့အရင်ဆောင်တနည်းဖတ်ခင်ရတယ်။အဲ့တော့ဒီထဲမှာဆွဆွဲထားသလိုမျိုးပြုဝဥပဒေနဲ့ဆွဆွဲထားသလိုမျိုးလူဝဆားဆရံတွေသိခဲ့ပါတယ်ဆိုတော့လူတွေကိုတော့အရင်ထားတာမတွေ့ရဘူး။အဲ့တော့ဒီဟာဒီမှုရဲ့ပူဇော်ချက်တစ်ခု
။ရိုက်တာသတင်းတောက်တွေရဲ့အမှုကိုလာမယ့်မေ16ရက်နေ့မှာတရားရုံးချိန်ထပ်မံခေါ်ဆိုထားပါတယ်။ရခိုင်မြောက်ပိုင်းပြည်ပခါတွေနဲ့ပတ်သက်ပြီးလူညုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချုပ်ပေါင်းမှုတွေကိုသတင်းရယူနေစင်မှာပဲ။ရိုက်တာသတင်းသမား2ယောက်ကိုဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပြီးဒါဟာရဲဘက်ကသူတို့ကိုသတင်းပေးမယ်ဆိုပြီးထောင်ချောက်စင်ဖမ်းခဲ့တယ်လို့စွပ်စွဲခံရသူတွေဘက်ကတရားရုံးမှာဖော်ဆိုထားကြပါရှင်။